ကျန်တော့ဝိမေမှာမြန်မာရွေးကောက်ပွဲရန်နီလာပြီးအပြိုင်ဆိုင်တဲ့တင်းမာမှုတွေများလာချိန်မှာသမ္မတရုံးပြောခွင့်ရကဒီရွေးကောက်ပွဲလုံးမှာ National Unity Government လို့အမျိုးသားညီညွတ်ရေးဆောင်ရွက်ချက်တွေဖြစ်လာမယ်လို့ပြောလိုက်ပါတယ်ဒီပေါ်လက်ရှိအစိုးရပါတီပြောခွင့်ရနောက်အရင်အစိုးရပါတီပြောခွင့်ရနဲ့ရခိုင်နဲ့ကချင်တိုင်းသားပါတီခေါင်းဆောင်တွေကိုမေးထားပါတယ်
တနေ့ဗိုလ်ရူးနေ့သမ္မတအင်တော်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရဥစော်ထေကနှစ်ထောင်ဆယ်လုံးရှစ်ဆယ်ပေါင်းနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအမျိုးသားညီညွတ်ရေးအမျိုးသားပြန်လည်တည်မြဲရေးကိုဦးစားပေးထည့်သွင်းထားတာဖြစ်ပါတယ်။နောက်နေရှင်နယ်ယူနီတီဂါဗာမန့်လိုမျိုးအမျိုးသားညီညွတ်ရေးဆောင်ရွက်ချက်တွေဆက်လက်ထွက်ပေါ်လာမယ်ဒီပေါ်
လက်ရှိအစိုးရပါတီNLD မြို့သားဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရဒေါက်တာမျိုးညွန့်ကိုမေးရမှာချိုးမသိထားပေမဲ့ပါတီမှာတော့
အမျိုးသားရင်ကြားစည်ရေးမူအရင်းခံရှိထားပြီးဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီဟာကကျွန်တော်တို့ဘာမှမသိဘူးခင်ဗျာ။ကျွန်တော်တို့ကမူရင်းမူလအရင်းခံကတော့ဒီအမျိုးသားရင်ကြားစည်ရေးပေါ့ National Reconciliation ကိုပဲအဓိကထားတယ်။အဲ့ဒီမှာကနိုင်ငံသားအားလုံးပါဝင်ပါတယ်။တမတော်ရောတိုင်းသားတွေရော
အကုန်လုံးကိုကြည့်ရပြီးပြောထားတာဒီနေရာမှာဥစော်ထေကပြောရမှာလဲအမျိုးသားပြန်လဲတင့်မြတ်ရေးကိုပါထည့်သွင်းပြောခဲ့တာမို့ဒီရှည်ရင်းဆွဲပါတီမူဝါဒကိုအခုရွေးကောက်ပွဲဆန်ရတင်းမာမှုတွေဖြစ်လာချိန်မှာပြန်လုပ်ဖို့စဉ်းစားတာမျိုးဖြစ်နိုင်ပါလားလို့မေးရမှာဒေါက်တာမျိုးညွန့်ကပဲ
အဲ့ဒီလိုပဲယူဆရမယ်သဘောရှိပါတယ်ဒေါက်တာဆန်မာရောအမျိုးသားညီညွတ်ရေးဆိုတာဆိုရင်တိုင်းရင်းသားတွ
ဲစနစ်ကိုသွားမယ်လို့ယုံကြည်လာရင်တော့ရွေးကောက်ပွဲဆိုင်ရာနဲ့လှုပ်ထုံလုံးကြီးလေးဒီပေါ်မှာမကျဉ်းတတ်တာတွေအပြေရောသွားနိုင်ပါတယ်
အဲ့ဒီတော့တက်မတော်ဘက်ကနေဒီရွေးကောက်ပွဲလှုပ်ပုံလုံးကြီးပေါ်မကျေမနပ်ပြောလာတာတွေအတွက်ရောအခုလိုရှင်းကြားစစ်ရေးစဉ်းစားချက်ကတည်ရောက်မှုရှိနိုင်ပါလားလို့မေးရမှာဒေါက်တာမြင်းညွန့်က
ဒီချက်ချင်းတော့ဆိုရင်ကျွန်တော် NLD ပါတီကတမရောတစ်ဖက်တည်းကိုပဲရင်ကြစိတ်ရေလုံနေတယ်လို့ဝေဖန်ခံရတဲ့အထီကိုကျွန်တော်တို့စင်ပြေအောင်ကြိုးစားခဲ့တာပါသို့တော်လည်းအဲ့ဒီတောက်လျှောက်မှာသူကြတိတာတွေတုတ်တက်မှုရဲ့လို့တော့ကျွန်တော်မတွေ့နိုင်ပါဘူးအခုနောက်ဆုံးနေထားပါတမရောကနေပြီးတော့ရေကောက်ဖွဲ့ဆိုင်ရာချူရင်းချက်များအတွက်အစိုးရကတောင်းဝန်ယူရမယ်လို့တောင်းဆိုတဲ့အစီအမျိုးရေကောက်ဖွဲ့ရလတ်ကော်မရှင်ရဲ့ကြီးညာတဲ့လက်ခံမှုစဉ်းစားအောင်မယ်လို့ပြောလာတာမျိုးရှိပါတယ်အဲ့တော့သူရဲ့နိုင်ငံပေါ်မှာထားတဲ့စီမံပုံမူတည်ပြီးတော့ဒီအကြောင်းလေးအဖြစ်နိုင်ပါတယ်
အဲ့ဒီတော့အခုလို National Unity Government မျိုးဖြစ်လာဖို့အစိုးရဘက်ကပြောလာတဲ့ပေါ်အဓိကတိုက်ခံပါတီနဲ့အရင်အစိုးရပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပြောခွင့်ရဒေါက်တာနန္ဒာလှမြင့်ကိုမေးရမှာ
အဲ့ဒီလိုပြောဆိုတဲ့အပေါ်မှာတော့ကျွန်တော်တို့ကြိုးဆိုပါတယ်သို့တော်လည်းပဲရွေးကောက်ပွဲအနိုင်ရပြီးဒီကလေးကဒီ National Unity ကိုစူးစမ်းအကောင့်တွေဖော်ခဲ့ရမှာသို့တော်တကယ်တမ်းမိမိပါတီမိမိလူသားဟိုပဲဥတည်ပြီးတော့ဆောင်ရွက်ခဲ့တဲ့နေသားဖြစ်တယ်။အားလုံးကလည်းညှိနှိုင်းကြတာကိုအကောင့်တွေမဖော်ခဲ့တဲ့အခါကျတော့ညှိနှိုင်းချက်တွေမဲ့သွားကြတယ်။အခုရွေးကောက်ပွဲနီးမှဒီစကားပြောတာကိုကျွန်내ကျွန်တော်တို့နိုင်ငံရေးပါတီတွေရောတိုင်းဒေသနဲ့အဖွဲ့အစည်းတွေကရောကြုံကြည်ဖို့တော့ခက်နေလိမ့်မယ်လို့ကျွန်တော်ထင်တယ်။
ဒါအပြင်မဲဆန္ဒနဲ့အများစုဖြတ်သိမ်းခံခဲ့ရတဲ့ရခိုင်ပြည်နယ်မှာအရင်တစ်ခေါက်ရွေးကောက်ပွဲတုန်းကအဓိကအနိုင်ရခဲ့တဲ့ရခိုင်မျိုးသားပါတီရဲ့နိုင်ငံရေးမူဝါဒဦးဆောင်ကော်မတီဝင်လဲဖြစ်လက်ရှိစစ်တွေမျိုးကနေရခိုင်ပြည်နယ်မျိုးသားလွတ်တော်မဲဆန္ဒနဲ့အမှတ်3အတွက်ဝင်ပြိုင်မဲ့ဦးထွန်းအောင်ကျော်ကအ
ဲ့ဒီလိုပြောတာကိုကျွန်တော်တို့အနေနဲ့ကတော့ဦးမင်းလင်းလင်းပြောရင်စိတ်လက်မခံချင်ဘူးအဓိကအစိုးရအနေနဲ့တက်လာကြတဲ့အမျိုးသားစီလုံးညီညွတ်ရေးကိုဖော်ဆောင်မယ်ဆိုပြီးတော့မနေ့ကကုံမလေးရင်းနေအတွက်ဘာမှတိတိယအကောင့်ထဲဖော်နိုင်တာမရှိဘူးနောက်တစ်ခုကတိုင်းနာပါတီတွေနဲ့စီစီလုံးလုံးနီးနီးကပ်ကပ်ဒီစီချာချာတွဲဆောင်ဆွေးနွေးတဲ့တိုင်းမင်းနဲ့ဆိုတာလေအရင်အားနေတဲ့
တစ်ချိန်တည်းမှာကချင်ပါတီ၄ခုပေါင်းပြီးအသစ်ဖွဲ့လိုက်တဲ့ကချင်ပြည်နယ်ပြည်သူပါတီဒီဥက္ကဋ္ဌလည်းဖြစ်မြေချီနာမြို့နယ်ကနေကချင်ပြည်နယ်အမျိုးသားလွတ်တော်မဲဆန္ဒနဲ့အမှတ်7အတွက်ဝင်ပြိုင်မဲ့ဒေါ်တွဲဘူးကလည်
းဒါတော့သူတို့ပြောတာပဲရှိရဲ့ရေကောက်ပွဲအရင်ကတက်တန်းတစ်ခုလို့ပါတီတစ်ခုကပဲပြက်ပြက်သားသားမနိုင်ဘူးအားလုံးပေါင်းပြီးဆောင်ရွက်ရမယ့်ကိစ္စဆိုလဲဝိုင်းဝန်းဆွေးနွေးပြီးဆောင်ရွက်ရမယ့်ကိစ္စဖြစ်ပါတယ်တပါတီဒီမိုကရေစီနဲ့အလုပ်မဖြစ်ပါဘူးပါတီစုံဖြစ်လာရင်တော့ပိုကောင်းမယ်လို့တော့ဒါညွှန်လင်းတာပေါ့နော်
တကယ်တော့ဒီမိုကရေစီအသွင်ပြောင်းရောင်းရေးမှာအရေးပါတဲ့ဒုတိယတစ်ကျော်ရေကောက်ပွဲမှာအရင်အာဏာလွှဲခဲ့တဲ့ပါတီနဲ့အခုအာဏာရထားတဲ့ပါတီတို့အပြင်တိုင်းရင်းသားပါတီတို့ချို့လဲပေါင်းပြီးပြိုင်က ဒီတစ်ခေါက်ကအပြိုင်ဆိုင်တွေပုံများလာနေပါတယ်ခင်ဗျာကျွန်တော်ဝင်မယ်ပါ